တောင်အာရှနိုင်ငံတွေထဲမှာအိအကူလုပ်ငန်းချမမဟုတ်ရင်အိဖော့စ်ရဲလုပ်ငန်းတွေကိုထွက်လုကြတဲ့အထက်ဖိလစ်ပိုင်နိုင်ငံကအများဆုံးနံပါတ်1နေရာမှာရှိပြီးတော့အင်ဒိုနီးရှားကဒုတိယနေရာနဲ့မြန်မာသီရိလင်္ကာနိုင်ငံတွေကနောက်ကလိုက်ပါတယ်။အများဆုံးတော့ဟောင်ကောင်၊စင်ကာပူ၊မလေးရှားနဲ့ထိုင်ဝမ်နိုင်ငံတွေစီကိုတွားပြီးတော့လှုပ်လှုပ်ကြတာများပါတယ်။ခလေးထိန်ပေးတာ၊တက်ကြီးရွယ်အိုတွေကိုပြုစုတာအပြင်အချက်အပြုတ်နဲ့တန်ရှင်းရေးလိုမျိုးတွေကအစားအိမ်မှုကိစ္စအဝဝကိုလှုပ်ပေးရတဲ့အိအကူစရလုပ်ငန်းတွေထဲမှာဖိလစ်ပိုင်သူတွေရဲ့ဈေးကွက်ကကျမင်းနေပြီဖြစ်တယ်လို့အင်္ဂလိပ်စာနဲ့အင်္ဂလိပ်စကားကလည်းပိုင်နိုင်စွာပြောဆိုတတ်တာမို့တခြားနိုင်ငံကအိမ်ကူတွေထက်သူတို့ကပိုးပြီးတော့ဈေးကြီးပါတယ်။ဒါကြောင့်မလို့နောက်ပိုင်းမှာတော့မြန်မာ၊သီရိလင်္ကာနဲ့အင်ဒိုနီးရှားနိုင်ငံတွေကသူတွေကိုအိမ်ကူလုပ်ငန်းဖြစ်ခေါ်ဖို့အတွက်လူသမားအေဂျင်စီတွေကမျက်စိကျလာပါတယ်။ကျမတို့မြန်မာနိုင်ငံမှာတော့အရင်ကတခြားနိုင်ငံမှာအိမ်ပေါ်အလုပ်သွားလုပ်ဖို့တရားဝင်ခွင့်ပြုထားတာမဟုတ်လို့တရားမဝင်လုပ်ခဲ့ကြပါတယ်။ဒါပေမဲ့2014နှစ်စမိုင်းမှာပြပအလုပ်ကင်တွေကိုခွင့်ပြုလာတဲ့အထက်အိမ်ပေါ်အဖြစ်တရားဝင်သွားရောက်လုပ်ကင်ဖို့ခွင့်ပြုလာပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံကနေပြီးတော့ဟောင်ကောင်၊စင်ကာပူ၊မလေးရှားနိုင်ငံတွေကိုအများဆုံးသွားကြပြီးဆိုဒီလိုအရှိအလေပိုင်းနိုင်ငံတွေဖက်ထွက်ကြတာလည်းရှိပါတယ်။မြန်မာနိုင်ငံထဲမှာကအခြေခံလုခလာစာကတစ်လောက်ကိုငွေချက်သသိန်းအောက်ပဲရကြတာမို့နိုင်ငံသားမှအိမ်ပေါ်လုပ်ငန်းကတစ်လောက်ကိုဒေါ်လာ900မြန်မာကျပ်ငွေနဲ့ဆိုရင်ကျပ်9သိန်းနီးပါးရတယ်ဆိုတော့စွန့်စားပြီးအလုပ်ထွက်လုပ်ကြတယ်ဆိုပေမဲ့အများစုကအဆင်မပြေဘူးဆိုတဲ့အတန်တွေကိုကျမတို့ပြန်ကြားနေရပါတယ်။ဒီလိုအခြေအနေတွေကမှစင်ကာပူနိုင်ငံမှာခလေးထိတ်ရမယ်ဆိုပြီးအေဂျင်စီကလွှတ်လိုက်ပေမဲ့ဟိုရောက်မှအပြောနဲ့အလုပ်တလွဲစီဖြစ်နေပြီးပင်ပန်းစီရဲလွန်းတာကြောင့်အရှင်တွေစီကနေထွက်ပြေးဖို့ကြိုးစားရင်းတိုက်ပေါ်ကနေပြုတ်ကြကအသက်အန္တရာယ်ကြုံတွေ့ခဲ့ရတဲ့အထိရင်ဆိုင်ခဲ့ရတဲ့မတူစာမြင့်ရဲ့အေအကူဘဝဆက်ခဲ့ရတဲ့အကြောင်းကိုကျမတို့နားဆင်ကြည့်ရအောင်ပါရှင
်။အဲ့အထက်ဆုံးမှာလောက်တာ9နှစ်ကြာသွားပြီ။အဲ့ချိန်ကမှဆက်ရုံကအကုန်ဆန္ဒပြကြတယ်။ကျမတို့ရောက်ခဲ့မပြပဲကျန်ရင်ခဲ့တယ်။အဲ့တော့နောက်ပိုင်းပြီးသွားတဲ့အချိန်ခါမှာအကုန်လုံးကမကြည့်မကြည့်ဖြစ်တယ်။အိမ်ပြန်ရတော့ထုတ်ဖတ်ရောက်တယ်။အဲ့ဒါနဲ့အပြင်အလုပ်တွေစုံလန်းရင်းနဲ့ဒီစင်ကာပူသွားလို့ရတယ်ဆိုတော့သွားပြီးချိန်နေတယ်။အဲ့ချိန်ကမှစဉ်းစားလိုက်တယ်။ဒါလေးတယောက်ရှိတယ်၊ဒါလေးရဲ့ရှစ်ကျန်း။ဒါအရင်တော့လေဟိုမှာနှစ်နှစ်လောက်လုပ်လိုက်မယ်ဆိုရင်ခလီက90ဆယ်တန်းဆိုရင်ပညာရေးကိုအရင်တွန်းတင်လို့ရတယ်။သူတက်ချင်တဲ့ကွန်ပျူတာတွေပဲဒီရတဲ့ကျောင်းပိတ်ရတဲ့ဆိုရင်ထားပေးလို့ရတယ်ဆိုပြီးတော့အိုက်စိတ်ကူနဲ့စင်ကာပူသွားမှုဆုံးဖြတ်လိုက်ပြီးတော့ဒီနောက်တစ်ခုံမှာရှိတဲ့ဒီလမ်းမှာရှိတဲ့ဟိုဆနူးဆိုတဲ့တရားဝင်အေဂျင်စီတော့မဟုတ်ဘူးပေါ့နော်အဲ့ဒီသွားပြီးချိန်နေတယ်ခုနှစ်နှစ်ရွယ်ကလေးလေးကိုကြည့်ရမယ်အဆင်ပြေလားဆိုတော့အဆင်ပြေတယ်ကလေးလေးခုနှစ်နှစ်ရွယ်ကလေးလေးကိုကြည့်ရမယ်ဆိုရင်အဲ့လိုစင်ကာပူကိုသွားတယ်ဆိုတော့အင်းကြီးကအဲကလိုင်းဆိုမဟုတ်ရမလို့ချင်းလို့ပြောတာလေ။ဒီမှာအဲ့ဒီမှာကလိုင်းရလာခေါ်။အဲ့မှာလည်းနန်းမအရေးဆုံးလို့အမိလိုက်တယ်။ခုနှစ်နှစ်အရွယ်ကလေးလေးရှိလား။သူကနေပြီးတော့မရှိဘူး။သူ့ရဲ့ဒါရွေးကြီးနေပြီးပြပွားအဲ့ဒါကိုပြောရဲ။နေ့တိုင်းကဘာကိုအဓိကထားလို့ကြောက်လဲဆိုရင်မနက်9:00နာရီအရထနှူးရနဲ့ water heater ဖလုတ်ကိုပေါက်ဖွင့်။ပေါက်ဖွင့်ပြီးရနဲ့သူသားကို9:00နာရီခွဲကြရင်နှိုး။နှိုးရနဲ့အဲ့ဒါသူသားရေချိုးအမိုင်းကိုဖြောထားအစင်နဲ့အဲအဲ့ဒါပြီးရနဲ့အော်ဒီကတည်းကတည်းကဒူစာလို့ပါလို့လို့ပို့ထားလိုက်ထုတ်ပေးထားအဲဆိုသူမြန်မာစင်လာပြီးတော့အဲ့ဒူစာလို့အဲအနာဒီဝါနဲ့သူတို့မြန်မာနဲ့ရောက်တဲ့ကော်ဖီနဲ့ခွက်ပြောအမှသူတို့မြန်မာနဲ့ရောက်စားဦးသူတို့ဘာသူတို့လို့အဲ့လိုမျိုးလုပ်တဲ့အချိန်ကမှပန်းမင်းလေးကိုရေလောင်းလာတဲ့အပေါ်တဲ့အောက်မှာရှိတဲ့ပန်းမင်းလေးကိုရေကိုရွှဲနေအောင်လို့လောင်းပေးရတယ်ရေနဲ့လည်းမကြိုက်ဘူးလောင်းပြီးလို့ပြန်ဆင်းလာတဲ့အခါမှာသူတို့စားတော့ခါရီသိနေတယ်ကိုရဲ့မော်နီဂရိတ်စကားပဲဒီမှာတော့စားလဲဆိုတော့10နိုင်မှစားတယ်ဒူစာတပြားရေဟင်းချင်းချင်းချင်းတူးနာပဲအဲ့ဒါနဲ့စားရတယ်အစားပြရတယ်တပြိုင်နဲ့အကုန်လုံးသူရေမိုးချိုးပြီးတော့အပြင်ထွက်ကြရေရေသွားကြရေဆိုတော့အဲ့ချိန်ကမှအုတ်တွေပုံထားခဲ့တဲ့အုတ်တွေလိုက်တော့ကောက်ပြန်ပြီးရှော့ထုတ်ထည့်ထားတယ်ထည့်ထားတဲ့အချိန်ခါမှသူခိုင်းနေတဲ့ဟာတွေအစီအစဉ်နဲ့ဘာလို့လို့ဆိုတော့အဲ့ဒါကြီးအကုန်လုံးပါတယ်အိမ်မတ်အိမ်မုံတန်ရှင်းလို့ပါအပြောင်းလဲနေအောင်သူခိုင်းနေတဲ့နောက်ဘူးကြောင့်ကချက်ဖို့ပြည့်ပါလေအစင်းနဲ့အကုန်လုံးလုပ်ပေးထားတယ်။တစ်ခုခုကိုစိတ်တိုင်းမကြလို့ရှိရင်အားရိုက်ဖို့ရွယ်တယ်။မချိအောင်တမဲပဲ။တစ်ချိန်နဲ့ရွယ်တာမဟုတ်ခဏခဏရွယ်။ပြီးတော့ stupid နောက်ပိုင်း stupid ကရိုးကတော့ donkey ဆိုတာပါလာတယ်။မနှက်စာထမင်းစားလို့ဆိုရှင်ချက်ထမင်းချက်တဲ့နေကြရင်ကိုကပကံလေးနဲ့ယူပြီးသွားတယ်။အမှသူကထမင်းကိုပုံပြီးတယ်။ကျန်းတဲ့အတိုင်းတွေပါတယ်ကကိုလည်းမဆိုင်ဘူး။အဲ့မှရှိတဲ့အရေးဟင်းတစ်စုံရယ်တီးအရွယ်ကျော်တဆောင်ရတာပြီးပြန်နေကြတာလုံးဟာလို့ချက်တဲ့နေတိုင်းသူတို့စိတ်ကြိုက်သူတို့ဘာလို့စာကုန်းနေနေလဲကုန်းတာမကုန်းနေနေကြရင်လည်းရေခဲတက်တာတွေထည့်ပြီးတိန်တယ်သူစိတ်လိုလိုလားလားရှိမှအယိုးလေးပါလေအဲ့လိုမျိုးအယိုးရင်းလေးပါရင်နည်းနည်းပါပါထည့်ကြည့်ရ
ဒီလိုအခြေအနေတွေကြောင့်မနေ့လေးအားနှစ်နာရီလောက်ငါးအလွှာအထက်နောက်ဖက်မှန်ပရင်းပေါက်ကနေမိလာပိုက်ကိုတွေ့စင်းရင်သုံးလွှာအရောက်ခြေချော်ပြုတ်ကြခဲ့လို့နေရုပ်ခွနချောင်းကျိုး၊ဂ ကြော်ရုံမှလည်းစတီချောင်းချက်ပြီးတော့ဘယ်ဘက်ခြေတော့ကျုပ်ခဲ့ရတဲ့အထိအသက်အန္တရာယ်ကျုံခဲ့ရပါတယ
်။ပို့ဖို့ပြောလိုက်ကြအောင်ပင်ပင်ပန်းပန်းအလုပ်ကိုရွေးရွေးပြီးတော့ခိုင်းမိုးလင်းတော့ငါအပေခိုင်းခံရတော့မှမှန်အန်ရှိမှန်တကားတော့မရှိဘူး။အဲ့ဒါလေးကိုလှက်လိုက်လို့ရှိရင်ဒီလိုကိုကောင်းကောင်းထွက်လို့ရတယ်။ไฟไลน์อลงสิไอ้อลงอ่ะนี่ก็ช้อปิ้งอ่ะอะเปลี่ยนยောက်มั้ยสิแล้วช้อปิ้งก็ซื้อในเฉยๆงัดทะลักก็ก้าวๆอย่างว่า30,000มาแล้วก็ช้อปิ้งจริงๆเซ็นโดปั๊บๆกินไปจ้ะว่าซื้อได้เฉยๆจ๊ะๆเป็นตริมิตรดีดีนะลงๆนี่เลยเลยมาว่าเลยล่ะว่าอย่างเฉยๆมาพอค่อยๆด้วยสมมุติว่าไฟเอเจนต์ปุ๊บเลยป่ะไฟเอเจนต์ปุ๊บเลยมาคงเจอไหนนะไฟไม่เต็มจ้ะล่ะဒီဟာဒီလိုမျိုးပုံစံစခုပြန်ကြောင်းအဲ့ရနေစားပြီးတော့တတိလောက်ပ
ါမတုဇာမီဟာအခုရန်ကုန်ကိုပြန်ရောက်နေပြီးရန်ကုန်မှာလဲစေကူတာမှုဆက်ပြီးတော့ခံယူနေရပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံတွေကအေဂျင်စီတွေပြောတဲ့အလုပ်နဲ့လက်တွေ့လုပ်ရတဲ့အလုပ်တွေကွဲပြားနေတာကြောင့်အခုလိုပြဿနာတွေကိုအများဆုံးတွေ့ရတယ်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကအလုပ်သမားရဲ့ဒုတိယတာဝန်ခံမတ်မမဦးကတုံ့သက်ပါတယ်ရှင
်ကျမတို့နိုင်ငံရဲ့ဆင်းရဲမွဲတေမှုနဲ့အလုပ်လက်မဲ့ပြဿနာကြောင့်မို့လို့ပေါ့နော်အာဒီပြဿနာတွေပေါ်ပေါက်လာတယ်လို့ကျမကပြောချင်ပါတယ်လက်ရှိလဲကျမတို့နိုင်ငံမှာ agency 200ကျော်ရှိတယ်အလုပ်သမားတွေသွားမဲ့နိုင်ငံရဲ့ culture ဒါစပေါ့နော် information လေးတွေပေးတာလေးတွေရှိတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကိုယ်ဟာကြည်ကြည်ပြန့်ပြန့်လုပ်မပေးနိုင်သေးဘူးဒါမှမဟုတ်ဒီလိုပြဿနာတွေဆက်ပြီးတော့ပေါ်ပေါက်နေတာပဲလို့ကျမသုံးသပ်ချင်ပါတယ်ရှင
်အခုလိုနိုင်ငံရန်ချမ်းမှာမဟုတ်ဘဲနဲ့မြန်မာပြည်ထဲမှာလည်းအသက်အရွယ်ငယ်တဲ့အိမ်အကူမင်းကလေးငယ်တွေကိုအရှင်တွေကရိုက်နှက်တာရှင်ရွေးဘူးတွေနဲ့လောင်းတာမိဘူးနဲ့တို့တာစတဲ့နှိမ့်ဆက်မှုပေါင်းစုံနဲ့တပ်ပုံတွေကိုလူမှုရေးစာမျက်နှာတွေမှာလည်းအများအပြားတွေ့လာရပါတယ်။ကမ္ဘာတစ်ပတ်မှာအိမ်ပေါ်လုပ်ငန်းနဲ့အသွေးမွေးဝမ်းကြောင်းပြုကြသူအနည်းဆုံး53သန်းကျော်ရှိပြီးအဲ့ဒီအထဲမှာအမျိုးသမီးတွေအများဆုံးလို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကြီးရဲ့2014စစ်တမ်းတွေမှာဖော်ပြထားပါတယ်။မြန်မာအစိုးရကတော့နိုင်ငံရဲ့ချားမှာအေအကူအဖြစ်အလုပ်ထွက်လုပ်ကြမဲ့သူတွေအတွက်လောက်ခလာစာကိစ္စအလုပ်သမားတွေရဲ့နေထိုင်ရေးအဆင့်အတန်းတွေနဲ့အတူသူတို့ရဲ့အခွင့်အရေးကိစ္စတွေအတွက်အဲလိုအဖွဲ့ကြီးနဲ့ပူးပေါင်းပြီးရေးဆွဲနေတယ်လို့ဆိုပါတယ်။ကျမကတော့နိုင်ငံထဲမှာပဲဖြစ်ဖြစ်နိုင်ငံပြင်ပမှာပဲဖြစ်ဖြစ်အေအကူလုပ်ငန်းတွေဘဝကိုရပ်တည်ရုန်းကန်ချရတဲ့ညီမငယ်တွေအားလုံးကိုအဆင်ပြေစေချင်ပါတယ်ရှင်။သူတို့ရဲ့ခြေလှမ်းတွေမှာလည်းသူတို့ရဲ့ဘဝတွေကိုအမောပြေစေမယ်ပန်းကလေးတွေလည်းပွင့်စေချင်တယ်ဆိုရဲကျမရဲ့ဆန္ဒကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြပါအောင်ရှင်နောက်တစ်ပတ်မှာကျမတို့ပြန်ဆုံရအောင်ပါနော်တော်တော်ရှင်တွေအားလုံးကိုကျေးဇူးထူးတင်ပါတယ်